ထိုင်းနိုင်ငံထဲမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၅ဦးကိုထိုင်းနိုင်ငံကပကျုကရင်ကနခိုင်မှာကာကိတ်ခုမှာဒီဇမလ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်လူတွေကိုကားနောက်ခံမှာမျက်တည်နဲ့ဖုံးတဲဆောင်လာတာဖြစ်ပြီးတော့စစ်ဆေးနေတော့မှာဂိတ်မှာဖမ်းခဲ့ရတာပါအခုဆိုလို့ရှိရင်ထိုင်းနိုင်ငံတောင်ပိုင်းကမလေးရှားနယ်စပ်ကိုလူမောင်းခိုးသမားတွေခေါ်လာတဲ့သူတွေနိုဝင်ဘာနဲ့ဒီဇင်ဘာမှာလူဦးရေ200ကျော်ရှိသွားပါပြီဒီအကြောင်းမအေးမှာထိုင်းနိုင်ငံကနေပြတင်းပို့ပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံပကျုကရင်ကန်ခရိုင်ထဲမှာထိုင်းမြန်မာနယ်စပ်ကနေတရားမဝင်လူမောင်းခိုးသမားတွေတဲဆောင်လာတဲ့မြန်မာနိုင်ငံသား၅ဦးကိုဖမ်းဆီးမိခဲ့တာပါသူတို့ကတော့လူကုန်ကူးခံရသူတွေအဖြစ်ထိုင်းရနာပိုင်းတွေကစစ်ဆေးနေကြောင်းမြန်မာတန်ယုံကိုစားပြုပြီးအလုသမားတွေကိုဥပဒေကြောင်းအရအကူအညီပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။မြစ်ဒီနဲ့ဥပဒေပါလာတဲ့ခါမှာစစ်စည်းစခန်းဝင်စစ်တဲ့ခါမှာအဲ့မြစ်ဒီအောက်ကနေပြီးပမာရထွက်လာတယ်။ကာသမကမောင်းသမားကထွက်ပြေးတယ်ဆိုတာလေ။အဓိကတော့လူကုန်ကူးတာပါပဲ။ဘာဖြစ်လဲဆိုတော့သူတို့ကနေပြီးတော့တန်ဝင်ယူလို့ပြမယ်ဆိုပြီးပြောပြီးတော့အဲ့စစ်တဲ့ချိန်ကျတော့နောက်ကိုစစ်နေတော့ကာသမဖြစ်ပြီးရော
။
ကားနဲ့အခုတော့ဆက်မှာတော့လူကုန်ကူးခံရသူအနေနဲ့တော့တရားဆွဲရလို့
အဖခင်ရသူတွေကတော့ကိုဖိုးသေးကိုကျော်စိုးမိုးကိုသားစိုးကိုဇော်မင်းနဲ့မတ်တနာစိုးလို့ဖြစ်တယ်လို့ဆိုပါတယ်သူတို့တွေဟာထိုင်းနိုင်ငံတွေကိုတခါမှဝင်ရောက်မလာဘူးသလိုရန်ကုန်ကပွဲစားကိုဗန့်ငွေ3000ပေးပြီးလာခဲ့ကြတယ်လို့လည်းဆိုပါတယ်ပွဲစားခိုင်းတဲ့အတိုင်းစစ်သေးဂိတ်တွေမှာသူတို့ကိုရှာဖွေမတွေ့အောင်မြစ်တွေနဲ့အုပ်ပြီးကားပေါ်မှာလိုက်လာခဲ့ကြတာပါသူတို့တွေဟာမလေးရှားနယ်စပ်ထိသွားဖို့အတွက်လှုပ်ထားကြသူများဖြစ်ပါတယ်ကားမောင်းသူကတော့ထွက်ပြေးသွားခဲ့ပေမဲ့ကားနံပါတ်နဲ့ကားပိုင်ရှင်ကိုလိုက်လံစုံစမ်းပြီးအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်လူကုန်ကူးသမားတွေခေါ်လာသူတွေကိုထိုင်းရနာပိုင်တွေကဇက်တိုက်ဖမ်းဆီးနေရမှာနိုဝင်ဘာလတလထဲမှာပဲလူကုန်ကူးခံရသူ200ကျော်ဖမ်းဆီးမိခဲ့ပါတယ်။အခုဆိုရင်လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမလေးနယ်စပ်တလျှောက်မှာဖမ်းပြီးတာဟာ2018ခုနှစ်ထဲမှာလူဦးရေ1000ကျန်းလောက်ရှိသွားပြီဖြစ်ပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေ short ချလိုက်ပြီးအဆိုအဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုဆိုရင် TR3 ကိုအဆင့် short ချတတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပတ်ရောက်ရေးဆိုင်ရာအနိုင်ဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလုံဆောင်နိုင်ခြင်းမရှိခဲ့သလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်